ယူရိုနိုင်ငံကနျူကလ িয়ার ဆဲလုံတွေမှာတပ်ဆင်ထားတဲ့လူညုံရေးကင်မရာ28ခုကိုဖယ်ရှားလိုက်တာကြောင့်နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖို့မလွယ်တော့ကြောင်းနိုင်ငံတကာအမှုမြင့်ဆိုင်အေဂျင်စီ IAEA ကြီးကပြောဆိုလိုက်ပါတယ်။ယူရိုရဲ့လို့ရဟာစိုးရိမ်စရာစိန်ခေါ်မှုဖြစ်ပြီးမကြာခင်သတင်းပတ်တွေမှာယူရိုရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့သိနိုင်တော့မဟုတ်ကြောင်းလည်း IAEA တွင်းရင်မှုချုပ်ရာဖဲမာရီယန်နိုကရိုစီကကြာပြင်းနေမှာပြောလိုက်တာပါ။ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ရရှိခဲ့တဲ့ဒီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်သက်သွင်းနိုင်မှုစစ်ဆင်ညီနိုင်မှုတွေကိုအကြီးအကျယ်ထိခိုက်စေတဲ့လုပ်ရည်ဖြစ်နေလဲပြောဆိုသွားပါတယ်။တခြားနျူကလ িয়ার ဆဲုံတွေမှာရှိတဲ့ကင်မရာ40လောက်ကတော့ရှိနေသေးတယ်လို့ပြောပါတယ်။ကင်မရာတွေဖယ်ရှားလိုက်တဲ့ဆဲုံတွေထဲမှာတော့နျူကလ িয়ার သတ်စင်နဲ့ NATS မြောက်ဆဲုံနဲ့ IFIN ကဆဲုံတွေလည်းပါဝင်နေကြောင်း IAEA ကြီးကပြောဆိုထားပါတယ်။ယူရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်တည်ထွင်မှုကြိုးပမ်းမှုတွေကတော့ဧပြီလကစရင်ဆိုင်နေတာပါ။ရန်ကျင်သူတွေကတော့ယူရန်ကနျူကလ িয়ার ဘုံထုတ်လုပ်နိုင်မဲ့တပ်ဆင်ပြီးသားယူရေနီယံတွေကိုထုတ်လုပ်နိုင်မှုနှိမ့်ဆက်နေပြီလို့ခန့်မှန်းနေပါတယ်။ယူရန်ကတော့နျူကလ িয়ার လုပ်ငန်းတွေကငြင်းချက်နဲ့ရည်ရွယ်ချက်နဲ့သာဖြစ်တဲ့အကြောင်းကောက်ွယ်ပြောဆိုထားတာဖြစ်ပါတယ်။